ချင်းနေကြီးဥက္ကဋ္ဌလုတ်ကြံတက်ပြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးတရားခဏ်တွေကိုလူတက်မှုပြစ်မှုဆိုင်ရာပုံမှန်300နှစ်နဲ့တရားဆွဲဆိုချက်အစားအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့ထိတိယောက်ယောက်အရင်းယူဆောင်ရွက်ဖို့ NLD အစိုးရကိုဥပဒေပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ဒီအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေအရသာဥက္ကဋ္ဌလုတ်ကြံခံရတဲ့အမှုကွင်းဆက်တစ်ခုလုံးကိုဖော်ထုတ်နိုင်မှာဖြစ်ပြီးနိုင်ငံတွင်းလူတက်ဂိုင်းတွေနောက်ထပ်ပေါ်ပေါက်မလာအောင်ကာကွယ်တားဆီးနိုင်မှာဖြစ်တယ်လို့ဥပဒေပညာရှင်တွေကပြောပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်အာဏာရပါတီ NLD ရဲ့ဥပဒေအကြံပေးရှင်းနေကြီးဥက္ကိုကြီးလောက်ကျန်တက်ဖြတ်ခံရမှုနဲ့ပတ်သက်ပြီးပြည်ထောင်ဝင်ကြီးဌာနက February 25ရက်နေ့မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနောက်ပိုင်းနောက်ထပ်စုံစမ်းစစ်ဆေးမှုတွေနဲ့တရားရုံးထုတ်စစ်ဆေးချက်တွေကိုအများပြည်သူသိအောင်အစိုးရဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူး။ဥက္ကဋ္ဌကြီးကိုရန်ကုန်လူစိတ်အများပြည်သူမြင်ကွင်းရှိမှာတနက်နဲ့တက်တက်မှုဟာတောင်းတန်လူတက်မှုမျိုးမဟုတ်ဘဲအုပ်စုနဲ့နောက်ွယ်ကကြိုတင်ကြံစည်ထားတဲ့အကြမ်းဖက်မှုဖြစ်တဲ့အတွက်အစိုးရဘက်ကအမှုမှန်ပေါ်ပေါက်ရေးအချိန်မီဖော်ထုတ်အရေးယူဆောင်ရွက်တင်တယ်လို့လူခွေရေးရှိနေဥရောပဆောင်ကပြောပါတယ
်။သူတို့လုံနေတာကကြည့်လို့လုံလောက်မှုမရှိဘူးဗျာ။ဘုရုံးတင်နေဘလို့လုံနေတယ်အောင်ဝိတ်ကကိုတေခံပြေမှုပွဲလားမပွဲလားဒါပြည်သူအသိပေးရမယ်လေ။ဒါကလည်းသာမန်လေလူတတ်မှုမှမဟုတ်ပဲ။ဒါအကျက်ပဲ့မှုရဲ့အစိမ့်တိုင်းတရားအနေနဲ့တတ်တဲ့လူတတ်မှုပဲ
။ဒါပြင်ဥက္ကိုနီကိုလောက်ကြံမှုမှာပါဝင်ပတ်သက်နေသူတွေကိုအစိုးရဘက်ကအရေးယူထားတဲ့ဥပဒေပုံမှန်ဟာအားနည်းနေပြီးနောက်ွယ်ကဂွင်းဆက်တစ်ခုလုံးနဲ့နောက်မှအကြမ်းဖက်ဂိုင်းတွေပေါ်မလာအောင်တားဆီးနိုင်ဖို့အကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့သာအရေးယူဆောင်ရွက်တင်ကြောင်းတရားလွတ်တော်ရှိနေဦးကြီးမင်းကအခုလိုပြောပါတယ
်ဒီ case ကိုကြိုက်ကြော်ဖို့ကျွန်တော်မကြိုက်ဘူးလေအမှုဖော်ထုတ်ဖို့ဖော်ထုတ်လို့ရတယ်အေကန်ထွက်ပြေးဖို့အခြေပေးသလိုဖြစ်နေတယ်ဒီချက်ကနောက်တစ်ခါသူတို့ဈေးနဲ့ရှင်နေမဲ့လုံးလိုက်ခါမှာပိုဆိုးသွားတယ်နောက်တစ်ခါတရားစွဲတဲ့အခါကျတော့လေသူတို့စွဲတရားစွဲပုံစွဲနေရမှားနေဟိုတမီးစားရင်ဓာတ်နဲ့ထိုးတဲ့ဥပမာမျိုး300နှစ်နဲ့ပဲအဲအဲ့ပုံမှန်လို့ဆွဲနေဒီကိစ္စကအဲ့လိုဆွဲလို့မရဘူးကျွန်တော်လွတ်တော်ကနေပြီးတော့2014ခုနှစ်မှာအတိအကျပြဋ္ဌာန်းထားပြီလူနှစ်ဦးတွေပို့တဲ့ဂိုင်းနဲ့ရုပ်လာလို့ဆိုကျန်ဖက်ဥပဒေနဲ့အင်းယူရမယ်လို့အတိအကျဖော်ပြထားပြီးသားပဲနောက်တစ်ခါအဲ့ကျန်ဖက်ဥပဒေမှာဆိုရင်ဈေးစိတ်မှာဖြစ်တဲ့ဟာမျိုးဆိုပို့အပြစ်ကြီးတယ်ဈေးမောဆင်းလာပြီး24နှစ်ရဲ့အတွင်းကိုလေးဝန်ဆောင်မှုကာလကိုခေါ်တယ်အဲ့လေဝန်ဆောင်မှုကာလတွေမှာလုပ်တဲ့လူတွေကတည်တံမင်းအခုစားဘာဖြစ်နေလဲဆိုရှင်ကြည်ရင်းတယောက်ပဲတည်တံချပြီးတနေ့တွေကပြည်သက်တကျွန်းကို10နှစ်တူနေတော့အထက်ရုံးစစ်စင်လည်းရောက်သွားရောအပေါ်ကလည်းစစ်ဖို့ပဲလေတရားစီတို့ကအဲ့မှာ10နှစ်တွေပါလေလုပ်ပြီးနောက်လိုက်တဲ့အမှုကြီးကတဖြည်းဖြည်းဖြည်းနဲ့လုံမပသွားမှာကျွန်တော်တို့ကသွားတွေ့ကြတယ်မာပြီးရဲ့အတွေ့အကြုံကအဲ့တိုင်းပဲသူလွတ်ကျင်လာပြီဆိုရင်တမျိုးလုပ်တယ်မလွတ်ကျင်လာပြီဆိုရင်တမျိုးလုပ်တယ်အကြမ်းဖက်မှုတက်ဖြည်းဥပဒေနဲ့အရေးယူရမယ်ဒါမှစုဆော်တာရောအတော်တော့ပါသွားပြီးတော့ဒီတဲ့ဒီကွင်းဆက်ကြီးကိုမိမှာသူတော့ကွင်းဆက်ကြီးကိုလွတ်သွားပြီးတော့အခုအစ်မတော့ဖြောက်ပြိုင်ပါဦးကျွန်တော်တို့စိုးရင်ယူ
အခုဒီကြားထဲမှာဥက္ကိုနီအမှုကိုစုံစမ်းရေးသားနေတဲ့မြမနောင်အက်ဒီတာချုပ်ကိုဆွေဝင်းကိုမဘာသာတက်ကလည်းပုံမှန်66ကားချင်းနဲ့ဒီတရားဆိုးဆိုးရဲ့ကိစ္စတွေကလည်းပေါ်လာတော့အချင်းကြီးတွေပုံပြီးတော့ရှုပ်ထွေးလာသလားကျွန်တော်ကဘယ်လိုသုံးတယ်လဲရှင
်ဟိုကိုဆွေဝင်းပြောတဲ့အမှတ်ချက်ကိုကျွန်တော်သဘောတူတယ်အနာပိုင်းနေအဲ့မဘာသာနဲ့ပေါင်းပြီးတော့သူ့ဘောမှာလောက်ကြံနေဆိုတဲ့ဥစ္စာကိုကျွန်တော်သဘောတူတယ်။ဒါဟိုအဆုံးစော်တဲ့လူကဥပ္ပဒေဝိရဒလိုနဲ့မဘာသာအဆုံးစော်တာလေ။အဲ့ဒါအဆုံးစော်တဲ့လူအတန်းဆုံးတက်တဲ့ဥပ္ပဒေရာဖမ်းရမှာအဲ့ဒါတက်ကြအကောင်းနေအဲ့ဒါတက်ပြီးရာဇဝမှုဖြစ်အောင်ဆုံးစော်တာလေ။အဲ့ဒါကိုအရေးမယူဘဲနဲ့ဒီရာကိုသတိပေးတဲ့ပါရေးဆရာကိုအဲ့ဒါသတိပေးတဲ့သတင်းမီဒီယာကိုအရေးယူတယ်ဆိုတော့ဟိုဘယ်လိုပြောမလဲဆိုတော့ကိုဆိုဝင်းဆိုဆွမ်းနေဆိုလဲဆွဆွကြရတယ်ကိုဆိုဝင်းကတော့ဒီကိစ္စနဲ့တော့လုံးဝခေါင်းကိုမခံဘူးသူကပြန်တိုက်နေလို့သူကပြောတယ
်အဲ့တော့ဒီဥက္ကိုနီလောက်ကျန်ခံရမှုမှာဟိုအမှုမှန်ပေါ်ပေါက်ရင်အစိုးရအနေနဲ့ဘာဆက်လုပ်တင်တယ်လို့မြင်ပါလိမ့်ရှင
်ကျွန်တော်ကတော့ဒီခုလုံးဝအနေနဲ့ဆွဲထားတဲ့အမှုကိုပြန် withdraw လုပ်လိုက်ပြီးတော့အကြမ်းဖက်မှုတိုက်ချင်ဥပဒေဆွဲဖို့နိုင်ငံတော်စုဟာလုပ်ရင်ရတယ်ဒီမှာအာဏာရှိတယ်လေအဲ့ဒါကိုကျွန်တော်တိုက်တွန်းမှာပါအဲ့ဒီမှာမဟုတ်ဘူးဆိုလို့ရှိရင်နောက်ကဒီသားခိုင်းနေအခုတခုထွက်ပေါ်လာပြီးတော့ကျွန်တော်အလွန်တောက်ဆရာကောင်းတဲ့တိုင်းကြီးအောင်မှာနေရလို့ဖြစ်သွားတ
ယ်။အခုလိုဥက္ကိုနီလောက်ကျန်ခံရတာနဲ့ပတ်သက်ပြီးတော့အမှုမှန်ပေါ်ပေါက်ရေးဆောင်ရွက်နေတဲ့သူတို့ကိုလည်းချင်းချောက်မှုရှိနေကြောင်းရှိနေတချို့က VOE ကိုပြောပါတယ်။ ဒီကနေ့စနေနေ့ညနေပိုင်းမှာတော့ရန်ကုန်မြို့တခင်မြပန်းချံမှာဥကိုနီလှုပ်ကြံခံရမှုရပ်ပေါင်း60ပြည့်လူထုဟောပြောပွဲကိုရှေ့နေပြီးတည်င်းသမားတွေဥဆောင်ပြီးကျင်းပမှာဖြစ်ပါရဲ့ရှင်